Australia နိုင်ငံနဲ့ဒီမြန်မာနိုင်ငံကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုပြန်စတင်နိုင်မယ့်အလားအလာနဲ့ပတ်သက်ပြီးတော့ပြောဆိုခဲ့မှုကိုမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကဝေဖန်သွားပါတယ်။မြန်မာစစ်တပ်ရဲ့ဒီလက်ရှိလူ့အခွင့်အရေးချိုးဖောက်နေတဲ့လုပ်ရက်တွေကြောင့်မြန်မာသမ္မတဦးသိန်းစိန်နဲ့အခုလိုဆွေးနွေးတာမသင့်တော်ဘူးလို့ Australia အခြေစိုက် Burma Campaign အဖွဲ့ကပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော့ Phil Massa ကစီဒနီမြို့ကနေသတင်းပေးပို့ထားပါတယ်ရှင်။မဲရီတနာကျော်ကဆက်ပြီးတော့ပြောပြပေးပါရှင်။
ဟုတ်ကဲ့ပါဒီပြောဆိုဆွေးနွေးမှုတွေဟာဩစတြေးလျဝန်ကြီးချုပ်တဦးနဲ့မြန်မာသမ္မတတဦးကြားမှာနှစ်ပေါင်း30နီးပါးအတွင်းပထမအဦးဆုံးဖြစ်ပေါ်တဲ့ဆွေးနွေးမှုတွေပဲဖြစ်ပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသားတွေပေါ်မှာလူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးတော့ဖြစ်ပေါ်နေတာကိုဩစတြေးလျနိုင်ငံအနေနဲ့အစိုးရမိပါကြောင်းလောနိုင်ငံမှာကျင်းပတဲ့ SM ထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့ဩစတြေးလျဝန်ကြီးချုပ်ဂျူလီယာဂေလက်ကပြောသွားပါတယ်မြန်မာအာဏာပိုင်တွေအနေနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအတွက်ဆောင်ရွက်နေတာကိုလည်းချီးကျူးကြောင်းပြောသွားတာပါ။2012ခုနှစ်ဧပြီလမှာကျင်းပခဲ့တဲ့မြန်မာနိုင်ငံကလွှတ်တော်ကြားဖြတ်ရွေးကောက်ပွဲတွေကိုဩစတြေးလျအစိုးရကထောက်ခံခဲ့တာဖြစ်ပါတယ်။အဲဒီမတိုင်ခင်1962ခုနှစ်ကစလို့2012ခုနှစ်ထိကမြန်မာနိုင်ငံကိုစစ်အာဏာရှင်တွေအုပ်ချုပ်နေခဲ့တာပါ။မြန်မာနိုင်ငံရဲ့အခုလိုမျိုးဒီမိုကရေစီနှိမ့်ချလွတ်လပ်မှုတွေဆက်ပြီးတော့ထွန်းကားလာတာနဲ့အမျှဩစတြေးလျအစိုးရအနေနဲ့လည်းကုန်သွယ်ရေးအရန်တားတွေကိုဆက်ပြီးတော့ရှော့ချပေးသွားမယ်တန်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးသွားမယ်လို့ကတိပြုသွားခဲ့ပါတယ်ဩစတြေးလျနိုင်ငံအခြေစိုက် Burma Campaign အဖွဲ့က ZD Break ကတော့ကာဝေးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမြင်းမြန်ဆန်ဆန်တိုးမြင့်လှုပ်ဆောင်မဲ့ကိစ္စကိုတတိပေးနေတာပါ
It's quite concerning that on one hand we had Julia Gillard making comments and raising concerns around human rights but on the other hand
တဖက်မှာကြတော့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးစိုးရိမ်ပါတယ်အခုထက်ပိုကောင်းအောင်လှုပ်ဆောင်ဖို့လိုပါတယ်လို့ဝန်ကြီးချုပ် Julia Gillard ကပြောနေပါတယ်ဒါပေမဲ့နောက်တစ်ဖက်မှာကြတော့အဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုအများဆုံးလှုပ်ဆောင်နေတဲ့မြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်အောင်လှုပ်ဖို့ဆိုပြီးပြောနေတာပါဒါကြောင့်စိုးရိမ်စရာရှိပါတယ်
ဩစတြေးလျအစိုးရကအခုလိုမျိုးမြန်မာအစိုးရအပေါ်ပို့ပြီးတော့နှွေးထွေးမှုရှိလာတာကနေအခုကြမ်းရှိနေသေးတဲ့တားဆီးပိတ်ဆို့မှုတွေအလုံးကိုဖယ်ရှားပေးလိုက်တာမျိုးဖြစ်သွားမှာကိုမြန်မာအရေးဆောင်ရွက်သူတွေကစိတ်ပူနေကြတာဖြစ်ပါတယ်။အခုဆိုရင်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေမြင်တွေ့နေရပေမဲ့လူနည်းစုတွေပေါ်မှာမြန်မာစစ်တပ်ကနှိတ်ကွပ်နေတာတွေကိုစိုးရိမ်နေကြဆဲဖြစ်ပါတယ်။Miss Breaker ကပဲ
Since March 2011 the number of human rights abuses in ethnic areas have increased not decreased so the still is
2017ခုနှစ် match လာတဲ့အစပြီးတော့ဒီတိုင်းရင်းသားဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေဟာတိုးလာတာပဲရှိပါတယ်ရော့မသွားပါဘူးဒါကြောင့်လူခွင့်ရေးချိုးဖောက်မှုအပိုင်းမှာတကယ်စိုးရိမ်စရာအနေထားမှာရှိနေပါသေးတယ်
အာရှပစိဖစ်ဒေသရဲ့အကြီးအကျယ်ဆုံးနိုင်ငံပေါင်းစုံစစ်ရေးလေ့ကျင့်မှုကိုမြန်မာနိုင်ငံကလေးလာသူဖြစ်တဲ့တက်ရောက်မဲ့ကိစ္စကိုထောက်ခံမှာကြောင်းအရင်လားကပဲအမေရိကန်ပြည်ထောင်စုကပြောသွားပါတယ်။အခုလိုမျိုးအမေရိကန်ကထောက်ခံလိုက်တာဟာမြန်မာနိုင်ငံမှာဩဇာအကြီးဆုံးနဲ့အင်အားခိုင်မာဆုံးဖြစ်တဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးကောင်းမွန်မှုအတွက်အရေးသိကြီးတဲ့ခြေလှမ်းဖြစ်တယ်လို့စစ်ရေးလေ့လာအကဲခတ်တချို့ကပြောပါတယ်။ဒါမဲ့လေမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကတာဝန်ယူဖြေရှင်းတာမျိုးမရှိတဲ့အပေါ်မှာလူခွင့်ရေးအဖွဲ့တွေကစိုးရိမ်ကြောင်းပြောကြပါရစ်။မြန်မာဒီမိုကရေစီလှုပ်ရှားမှုအတွက်အထင်ရှားဆုံးပုဂ္ဂိုလ်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကိုဩစတြေးလျနိုင်ငံလာဖို့ဖိတ်ခေါ်သလိုပဲဩစတြေးလျဝန်ကြီးချုပ်ဂျူလီယာဂေးလက်ကမြန်မာသမ္မတဦးသိန်းစိန်ကိုဩစတြေးလျကိုလာရောက်ဖို့ဖိတ်ခေါ်သွားပါရစ်။ဩစတြေးလျနိုင်ငံဟာမြန်မာနိုင်ငံကိုကူညီထောက်ပံ့မှုတွေအများဆုံးပေးအပ်နေတဲ့နိုင်ငံတစ်ခုဖြစ်ပြီးတော့2015ခုနှစ်ရောက်ရင်ဩစတြေးလျရဲ့ထောက်ပံ့ကူညီမှုကဒေါ်လာတန်100အထိနှစ်ဆောင့်ဖြစ်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကလူရေတန်60ရဲ့သုံးပုံတစ်ပုံကဆင်းရဲနွမ်းပါမှုအောက်မှာနေနေကြရတာဖြစ်ပါတယ်ရှင်။